မြန်မာနိုင်ငံကမတူညီအခြေအနေတွေကြောင့်နေရတဲ့ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့သတင်းမှားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်စစ်ကြီးကပြောလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခနဲ့တသိန်း25,000လောက်အထိထွက်ပြေးတင်းချောင်းနေရတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ပဋိပက္ခတွေနဲ့ပတ်သက်လို့တူရကီသမ္မတရီဆပ်တေလစ်အာဒိုဗန်နဲ့မနေ့ကတုန်းကတယ်လီဖုန်းဆက်ပြောရမှာဒေါက်ဆန်စစ်ကြီးကအခုလိုပြောဆိုခဲ့တာဖြစ်ကြောင်းဒီနေ့ပဲညညာချက်ထုတ်ပြန်ပြောခဲ့တာပါ။တူရကီဒုတိယဝန်ကြီးချုပ်ကရခိုင်ပြည်နယ်ကပဋိပက္ခနဲ့ဆက်နွယ်ပြီးအခြားဒီပါနိုင်ငံကသတင်းတပ်ပုံအမှားတွေကိုဖျက်ဝေခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းဒေါက်ဆန်စုကြီးကထောက်ပြပြောဆိုခဲ့ကြောင်းကိုလည်းနိုင်ငံတော်အတိုင်းအမြန်ရုံးညညာချက်မှာဖော်ပြထားပါတယ်။သတင်းအမှားတွေအတွေ့အကြုံတွေကြောင့်အကြမ်းဖက်သမားတွေအကျိုးအတွက်အထောက်အကူဖြစ်စေနိုင်ကြောင်းကိုလည်းတူရကီသမ္မတကိုပြောဆိုခဲ့ပါတယ်။တူရကီသမ္မတကတော့ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအမြန်ချက်မှာစိုးရိမ်ပူပန်မှုတွေထွက်ပေါ်နေကြောင်းနဲ့ဒေါက်ဆန်စုကြီးအနေနဲ့လူခွင့်ရေးအတွက်နှစ်ပေါင်းများစွာဦးဆောင်ကြိုးပမ်းခဲ့သူတူဖြစ်အမျှော်အမြင်ကြီးကြီးနဲ့ချီးကပ်ဖြစ်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့လည်းထင်ရတယ်မှာဖော်ပြထားပါတယ်။အချိန်ထဲမှာပဲရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းမှာတုံ့ပြန်မှုတွေထပ်ပေါ်နေရမှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကမြန်မာတိုင်းရုံးအပြင်ဘက်မှာလည်းလူပေါင်းထောင်နဲ့ချီပြီးဒီနေ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျ။